င်္ဂလာပါရှင်။ PO American တန်ရဲ့2019ခုနှစ်မတ်လ13ရက်ပုတ်ထုနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line to meter 19 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အသေးစိတ်သဘောတူညီချက်တစုံတရာမရပဲဥရောပသမ္မဂ EU ကနေခွဲထွက်တဲ့မတဲ့ဗြိတိန်လွှတ်တော်မှာဒီနေ့မှခွဲမှာဖြစ်ပါတယ်။6လအတွင်းနှစ်ချိန်ဖြစ်ချပြီးလူပေါင်း350နီးပါးတည်ခဲ့ရတဲ့အမေရိကန်လုံဘုံရင်ချက်လင်အမျိုးအစားတွေပြန်တမ်းမှုဥတွေရက်ဆိုင်မှုတောင်းဆိုမှုတွေတိုးနေပေမဲ့အမေရိကန်ဆွေကတော့လက်မခံသေးပါဘူး။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မမျှသစင်အောင်နဲ့အတူကြီးညာပေးသွားမှာပါ။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးတွေမှာတော့မနေ့တော့ကပုံနှကျွန်းမြို့နယ်မှာဒေသခံ300ကျော်အထိထွက်ပြေးတိမ်းရှောင်ရပြန်တဲ့ရခိုင်လက်နက်ကိုင်တပ်အေနဲ့အစိုးရတပ်တို့ရဲ့တိုက်ပွဲဖြစ်ခဲ့ပါတယ်
။အဲ့မှာအများကြီးပြည်သားဝင်9ဦးကျဆုံးပြီးတော့တက်လာတော့တယ်။ဒီနေ့ကနေလည်းမှတခါလောကကထားပြီးတော့ထိုးကစီလာတာရှိတယ်။အဲ့ဒီမှာလည်းဒီလိုထားပြီးတော့တက်လာ
။အေပြန်ကြားရေးတာဝန်ခံရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါ။ကချင်ပြည်နယ်ထဲမှာတော့တရုတ်ကုမ္ပဏီတွေရဲ့တ िश ူးမပြောစိုက်ခင်းတွေဧကတောင်းနဲ့ချီတရားမဝင်စိုက်ပျိုးနေတာကြောင့်ပြည်နယ်အစိုးရမှဝင်ငွေရမလာပေမဲ့လမ်းတွေအကြီးအကျယ်ထိခိုက်ပျက်စီးနေပါတယ်။နိုင်ငံတကာသတင်းလွှာတွေမှာအမေရိကန်ကနာမည်ကြီးတက္ကသိုလ်တွေမှာပညာသင်ခွင့်ရဖို့လိမ်ညာတာလက်ပြူတာတွေနဲ့လူ90ကျော်ကိုအစိုးရရှိနေတွေကတရားစွဲထားပါတယ်။စီးရီးယားမြောက်ပိုင်းဒုက္ခသည်စခန်းကိုအမျိုးသမီးနဲ့ကလေးအများစုပါတဲ့ဒုက္ခသည်6000ဝန်းကျင်ရောက်လာပေမဲ့ရောက်လာသူတွေက IS တွေနောက်တစ်ချိန်ပြတ်အုပ်စိုးလာမယ်လို့ယုံကြည်နေကြဆဲဖြစ်ပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာတော့အခုရင်ဆုံးဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်မြတ်သိအောင်တို့ပြောပြပါမယ်ရှင်။
သေးစိတ်သဘောတူညီချက်တစုံတရာမရပဲဥရောပသမ္မဂ EU ကနေခွဲထွက်တဲ့မတဲ့ဗြိတိန်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။သဘောတူညီမှုမရပဲခွဲထွက်မဲ့အစီအစဉ်ကိုဝန်ကြီးချုပ်ထရီဇာမေကစန့်ကျင်ထားပြီးဝန်ကြီးချုပ်ဦးဆောင်တဲ့ဆွေက EU နဲ့သဘောတူထားတဲ့ခွဲထွက်ရေးအစီအစဉ်ကိုတော့လွှတ်တော်မတ်တွေကတခဲနဲ့ပယ်ချထားတာပါ။ဆွေရဲ့အစီအစဉ်ကိုမနေ့ကအောက်လွှတ်တော်မှာမဲခွဲရမှာတော့ထောက်ခံမဲ390မဲကန့်ကွက်မဲ242မဲနဲ့ပယ်ချခဲ့ပြီးရင်တော့သဘောတူညီချက်တစုံတရာမရပဲမဲခွဲတဲ့မတဲ့မဲခွဲဆုံးဖြတ်ဖို့စီစဉ်နေတာလည်းဖြစ်ပါတယ်။ EU နဲ့သဘောတူညီချက်မရပဲခွဲထွက်မဲ့စီစဉ်ကိုပါလွှတ်တော်ကပယ်ချခဲ့မယ်ဆိုရင်တော့မလ29ရက်နေ့မှာနောက်ဆုံးထားခွဲထွက်ဖို့တတ်မှတ်ထားတဲ့ရက်ကိုနောက်ထပ်တတန်းတို့ဖို့နောက်ထပ်ပြီးမဲခွဲရမယ့်အလားအလာတွေလည်းရှိနေပါတယ်။တတန်းတို့ဖို့အတွက်ကတော့ EU ဖွဲ့ဝင်နိုင်ငံတွေဘက်ကအထူးပြုပေးရမှာပါ။ EU ကခွဲထွက်ပြီးနောက်ဖွဲ့ဝင်ဖြစ်ဆက်ရှိနေမယ့်အိုင်ယာလန်နိုင်ငံနဲ့ဗြိတိန်လက်အောက်ခံမြောက်ပိုင်းအိုင်ယာလန်တို့ကြားနှစ်ဆက်တွေကိုဆက်ပွင့်ထားရေးဥပဒေရမဖြစ်မနေလိုက်နာဖို့ဥရောပကော်မရှင်နာအောက်ထရန်ကလကျန်ကနဲ့ဆွေးနွေးညှိနှိုင်းပြီးရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုပေးဖို့မနေ့ကလွတ်တော်မှာမဲမဲခွဲခင်မှာပဲဝန်ကြီးချုပ်မေကလွတ်တော်ကိုယ်စားလှယ်ကိုတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းတကယ်မဲခွဲတဲ့အချိန်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလတဲမှာတော့ခွဲထွက်ရေးအစီအစဉ်နဲ့ပတ်သက်လို့မဲခွဲတော့ကလည်းထပ်မံပြီးရှုံးနိမ့်ခဲ့တာဖြစ်ပါတယ်။
6လအတွင်းနှစ်ကြိမ်ပြတ်ကျပြီးလူပေါင်း350နီးပါးသေဆုံးခဲ့တဲ့အမေရိကန်လုံခြုံရေးအမျိုးအစားအစ်ကိုပြန်တမ်းမှုတွေရပ်ဆိုင်မှုပြည်ရင်းပြည်ပကတောင်းဆိုမှုတွေကြီးထွားနေပြီးမြဲသမ္မတဒေါ်နယ်ထရမ့်အစိုးရကတော့အလျှော့မပေးသေးပါဘူး။ Boeing 737 Max 8အမျိုးအစားလေယာဉ်နဲ့ပတ်သက်ပြီးသမ္မတထရမ့်ဆွေးနွေးနေကြောင်းအင်ဖြူရောရရှိတွေကပြောဆိုပြီးမြဲဘယ်သူတွေနဲ့ဘယ်လိုအကြောင်းအရာတွေပြောဆိုရဲဆိုတာကတော့အသေးစိတ်မသိရပါဘူး။ဒီလေယာဉ်တွေကဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးစိတ်ချရတယ်လို့ Boeing ကုမ္ပဏီအမှုဆောင်အရာရှိချုပ် Dennis Mullen ဘက်ကသမ္မတ Trump နဲ့အင်္ဂါနေ့ကဖုန်းခေါ်ဆိုပြောဆိုမှုအတွင်းမှာပြောခဲ့တယ်လို့အင်ဖြူတော်ကပြောပါတယ်။လေယာဉ်တွေတိစောက်ပုံပိုးရှုပ်ထွေးလာတာနဲ့အမျှစက္ကန့်ပိုင်းအတွင်းဆုံးဖြတ်ချက်ချနိုင်ဖို့ပို့ပြီးတော့လိုအပ်လာတယ်လို့တိစောက်ပုံရှုပ်ထွေးတာဟာအန္တရာယ်ကိုဖန်တီးနေတယ်လို့သမ္မတ Trump ကသူ့အမြင်ကို Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။အမေရိကန်နိုင်ငံအတွင်းဒီလေယာဉ်အမျိုးအစားတွေပြန်တမ်းပြေးဆဲတာကိုရပ်ဆိုင်းထားဖို့အစီအစဉ်မရှိသေးကြောင်းအင်္ဂါနေ့က Boeing ကုမ္ပဏီကထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြပါတယ်။တချိန်တည်းမှာပဲ American လေကြောင်းထိန်းသိမ်းရေးဌာနကလည်းဒီလေယာဉ်တွေရန်နာဖို့အကြောင်းရင်းမတွေ့သေးဘူးလို့ပြောပါတယ်။တနင်္ဂနွေနေ့ကလေယာဉ်ပြတ်ကျတဲ့ဖြစ်စဉ်ပြီးတရုတ်၊တူရကီ၊အင်ဒိုနီးရှား၊ဘရာဇီး၊တောင်ကိုရီးယားနဲ့ဥရောပတစ်လွှားမှာသူတို့စီမံရှိတဲ့Boeing 737 Max 8လေယာဉ်တွေပြန်တမ်းမှုကိုယာယီရန်နာဖို့အကြေညာချက်ထုတ်ပြန်ထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးမှူးဟောင်းပေါ်မနာဖော့ကိုပူးပေါင်းချက်ဆင်မှုနဲ့ဆက်နွယ်တဲ့အမှုနှမှုနဲ့ဝါရှင်တန်မှာရှိတဲ့ပြည်အောင်စုတရားရုံးတစ်ခုမှာဒီနေ့စင်ချက်ချမှာဖြစ်ပါတယ်။တရားသူကြီးအေမီပါမန်ဂျက်ဆန်အနေနဲ့အမြင့်ဆုံးထောင်နဲ့ဆယ်နှစ်အထိအပြစ်ပေးနိုင်ပါတယ်။ပြည်ထောင်စုတရားထမားတော်ကတော့တခြားပြည်အောင်စုတရားရုံးတစ်ခုကမနာဖော့ကိုအခွန်ရှောင်မှုဘဏ်လုပ်ငန်းတွေမှာမတမာမှုတွေနဲ့ထောင်နဲ့48လအပြစ်ပေးခဲ့တာပါဒီနေ့စင်ချက်ချမဲ့တရားသူရည်အနေနဲ့ပြည်ထောင်စုချမှတ်ရမှာအရင်ပြည်ထောင်နဲ့ ချိန်နဲ့ကြာခံမှုဒါမှမဟုတ်ရင်လည်းအရင်ပြည်တန်ကြာခံပြီးမှပြည်တန်အစ်စ်ကိုကြာခံမှုလည်းဆုံးဖြတ်ခွင့်ရှိပါတယ်ပြီးခဲ့တဲ့နှစ်ထဲမှာတော့တက်တေတွေကိုဟန်တာနောက်ရှက်မှုနဲ့မနာဖောက်ကိုအာမခံယူသိမ်းပြီးအချုပ်တဲပြန်ဖို့တရားစီရင်ချက်စင်ကပဲဆုံးဖြတ်ခဲ့ဥပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်စူပတ်မှုတွေကိုအထူးစုံစမ်းရင်းမှုရောဘတ်မူလာကစုံစမ်းဖော်ထုတ်နေရကမနာဖောက်ကျူးလွန်တဲ့မှုတွေပေါ်ပေါက်လာခဲ့တာပါဒါပေမဲ့သူ့ပေါ်ဆွဲဆူထားတဲ့အမှုတွေကတော့သမ္မတထရန့်ရဲ့ COA လုပ်ငန်းတွေနဲ့ဒါရိုက်ဆက်နွယ်မှုမရှိဘဲယူကရိန်းနိုင်ငံကရုရှားလိုလားတဲ့နိုင်ငံရေးပါတီတစ်ခုအတွက်အကျိုးဆောင်ပေးတဲ့ကိစ္စနဲ့သာဆက်နွယ်နေပါတယ်မနဖော့ကအပြစ်ရှိရာဝန်ခံခဲ့ပြီးအထူးစုံစမ်းရေးမှုမူလရဲ့အဖွဲ့နဲ့ရုရှားအရေးစုံစမ်းမှုတွေမှာအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ကတိပေးခဲ့ပေမဲ့နောက်ပိုင်းမှာစုံစမ်းရေးမှုတွေနဲ့သဘောတူညီထားတာကိုဖောက်ပြက်ခဲ့ကြောင်းလည်းတရားစီရင်ချက်စင်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ
်ဗင်နီဇွဲလားနိုင်ငံအပေါ်အရေးပါတဲ့ဒဏ်ခတ်ပေးဆုံးမှုချမှတ်မယ့်အကြောင်းသမ္မတထရမ့်အစိုးရအနေနဲ့ဒီသတင်းပတ်ထဲမှာကြေညာသွားမယ်လို့ဗင်နီဇွဲလားနိုင်ငံတွင်မူဝါဒအရေးယာဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အီလီယတ်အေဘရမ်စ်ကပြောပါရယ်အသေးစိတ်ကိုပြောမသွားပေမဲ့ဗန်နာယင်းငွေကြီးဖွဲ့စည်းတွေနဲ့ဗီဇာပြန်ရုပ်သိမ်းရေးကိစ္စတွေပါဝင်မယ်လို့ပြောဆိုသွားပါရယ်ဗင်နီဇွဲလားလုံခြုံရေးတာဝန်ရှိသူတချို့ဗင်နီဇွဲလားပိုင်ရေနံကုမ္ပဏီနဲ့ဗင်နီဇွဲလားနဲ့ရုရှားဖက်ဆက်ပိုင်ဆိုင်တဲ့ဘဏ်တို့အပေါ်မှာအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားပြီးဖြစ်ပါရယ်ဗင်နီဇွဲလားမြို့တော်ကာရာကတ်စ်ကအမေရိကန်တန်ရုံးကိုပိတ်သိမ်းပြီးကြန့်ရှိနေတဲ့အမေရိကန်တန်ဝန်တန်းတွေအားလုံးကိုအမေရိကန်ကိုပြန်ခေါ်မယ့်အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာပြီးမှတန်ခတ်ပိတ်ဆို့ရေးနဲ့ပတ်သက်ပြီးအေဘရမ်စ်ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်ဗင်နီဇွဲလားနိုင်ငံအတွင်းယူရင်းလာတဲ့အခြေအနေတွေကြောင့်အခုလိုတန်ရုံပိတ်ဖို့ဆုံးဖြတ်လိုက်ကြောင်းနဲ့ဗင်နီဇွဲလားနိုင်ငံအတွင်းအမေရိကန်တန်ဝန်တန်းတွေရှိနေတာဟာအမေရိကန်မူဝါဒအတွက်အဟန့်တားဖြစ်စေတာကြောင့်တန်ဝန်တန်းတွေကိုပြန်ခေါ်ရတဲ့အကြောင်းဝန်ကြီးပွန်ပီယိုကပြောပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာတော်နိုင်ငံတွေကလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့နှစ်ပတ်လည်အစည်းအဝေးခန်းစာထုတ်ပြန်မှာတရုတ်နိုင်ငံကဝီဂါတွေထိမ့်သိမ်းခံရတဲ့အခြေအနေတွေကိုမိမောင်းထုတ်ပြောဆိုလိုက်မယ်လို့မျှော်လင့်ရပါတယ်။အစည်းအဝေးခန်းစာကိုတော့နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုကထုတ်ပြန်ပေးမှာဖြစ်ပြီးဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာတာဝန်ကြီးမက်ကယ်ကော့စက်ကသတင်းတော်တွေမေးမြန်းတာကိုဖြေကြားသွားမှာပါ။အစည်းအဝေးခန်းစာမှာတော့တရုတ်နိုင်ငံရှင်ချန်းဒေသကဝီဂါမွတ်စလင်တွေအရေးကိုလူ့အခွင့်အရေးပြဿနာတစ်ခုဖြစ်အလေးထားဖော်ပြထားတဲ့အကြောင်းနဲ့အစည်းအဝေးတောင်းရင်ရှိသူတူကဗီဒီယိုကိုပြောပါတယ်အမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့တရုတ်နိုင်ငံဟာဝီဂါရီနဲ့တခြားမွတ်စလင်တွေကိုထိန်းသိမ်းစခန်းတွေမှာထားပြီးဘာသာရေးနဲ့ယဉ်ကျေးမှုပျောက်ကွယ်အောင်ကြိုးပမ်းနေတယ်ဆိုပြီးဆွတ်ဆွဲထားတာပါတရုတ်နိုင်ငံကတော့ထိန်းသိမ်းစခန်းတွေဟာအစွန်းရောက်ဝါဒရောပေါင်းရည်ရွယ်ထားပြီးတရားဥပဒေနဲ့မန်ဒရင်းတရုတ်ဘာသာစကားသင်ကြားပေးတဲ့အသက်မွေးဝမ်းကြောင်းသင်တန်းတွေဖွင့်လှစ်ထားတဲ့အကြောင်းပြောဆိုထားပါတယ်လူမှုတိုင်းဝိုင်းမှာမလိုအပ်တဲ့အတွက်ချိန်ကြရင်ဒီစခန်းတွေဟာလည်းတဖြည်းဖြည်းချင်းပျောက်ကွယ်သွားမှာဖြစ်တဲ့အကြောင်းမနေ့တုန်းကပဲတရုတ်ဝါနာဝန်ကြီးပြောဆိုထားပါတယ်
ကလေးသူငယ်တွေအပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုကြောင့်အပြစ်ပေးခံရတဲ့အထဲမှာကက်သလစ်ခရစ်ယာန်ကျောင်းတော်ကြီးရဲ့ယာဒူးအကြီးဆုံးအပြစ်ပေးခံရသူဖြစ်တဲ့ဩစတြေးလျကာဒီနယ်ယဟန်အမတ်ဂျော့ချ်ဖဲလ်ကိုထောင်ဒဏ်6နှစ်အပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဗာတီကန်နန်းတော်ရဲ့ဗန္ဒာယေးဝန်ထမ်းဟောင်းလည်းဖြစ်ပုပ်ယဟန်မင်းကြီးဖရန်စစ်ရဲ့အကြံပေးတာဝန်ယူခဲ့သူဖဲလ်ဟာမဲလ်ဘုန်းကသာသနာအဖွဲ့ရဲ့ဂိုင်းချုပ်ဆရာတော်အဖြစ်တာဝန်ယူခဲ့တဲ့အချိန် 1996 ခုနှစ်တုန်းကတံမြိုင်တချင်းတီဆိုတဲ့အဖွဲ့တွေကဆယ်ကျော်သက်အရွယ်ယောက်ျားလေးနှစ်ယောက်ကိုစိန့်ပက်ထရစ်ကက်သီဒရယ်ဘုရားကျောင်းကအခန်းငယ်တစ်ခုမှာမဖွဲမရဂိုင်းတွေစော်ကားခဲ့တယ်ဆိုတဲ့ဆွဆွဲခြင်းနဲ့အပြစ်ဒဏ်ချခံရတာပါဗုဒ္ဓဟူးနေ့ကဘဲလ်ကိုအပြစ်ဒဏ်ချမှတ်ကြောင်းကြေညာစင်မှာဘဲလ်ကသူစော်ကားတာခံခဲ့ရသူတွေအပေါ်အံ့ဩလောက်အောင်ကြီးကြီးကျယ်ကျယ်ပုတ်ခတ်ပြောဆိုခဲ့တဲ့အကြောင်းနဲ့ဘဲလ်စော်ကားပုံကိုကွင်းကွင်းကွက်ကွက်မြင်အောင်ဖုံပုံဖော်ပြခဲ့တာကြောင့်စော်ကားခံရသူတွေအနေခက်နေတာဟာအင်မတန်သိတာကြောင့်ဗစ်တိုးရီးယားပြည်နယ်ခရိုင်တရားရုံးတရားသူကြီးပီတာခစ်ကဆိုပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်သုံးစုအတွင်းကဘာတဝမ်းကလေးငယ်တွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုအရှုပ်တော်ပုံနဲ့ကက်သလစ်ဘုရားကျောင်းကိုဆွဆွဲထားတာနဲ့ပတ်သက်တဲ့၃ရက်ကြာစီဝေးပွဲကိုပိုယဟန်မင်းကြီးဖရန်စစ်ကဗာတီကန်နန်းတော်မှာမကြသေးခင်ရက်ပိုင်းအတွင်းကအကျင်းပခဲ့ပါတယ်
အမေရိကန်ပြည်အောင်စုကတထရေးနဲ့နာမည်ကျော်ပုဂ္ဂိုလ်တချို့ဟာထိတ်တန့်တက်သူတွေမှာသာသမီတွေဝင်ဝင်ရဖို့အတွက်ငွေချေးပေးပြီးမမှန်မကန်လုပ်ခဲ့ကြတယ်လို့ဆွဆွဲခံရပါတယ်။မမှန်မကန်လုပ်ရတဲ့ကိုစီစဉ်ငွေကြောင်းဝန်ခံထားပြီးတသက်ဖြစ်ပူပေါင်းဆောင်ဖို့ပြောဆိုထားတဲ့ကယ်လီဖိုးနီးယားပြည်နယ်နယူပေါ့တ်ဘီချ်မြို့ကဝီလျံရစ်စင်ဂါကတော့ကျောင်းဝင်ဆမ်မိုဝဲအောင်မှုမိဘတွေသာသမီတွေနဲ့ဆမ်မိုဝဲကြီးကြပ်သူတွေကောလိပ်ကျောင်းကနီးပြဆရာတွေကြားဆက်သွယ်ပြီးလက်ထိုးပေးဖို့စီစဉ်ပေးရကဒေါ်လာ25သန်းကျော်ရရှိခဲ့တဲ့ကြောင်းလည်းတရားရေးဌာနကပြောဆိုထားတာပါ။ငွေချေးလွှဲပြောင်းရမှာမတမာမှုတွေပါဝင်ပူပေါင်းကြံစည်မှုတွေအတွက်အေးအေးယူခံခဲ့ရတဲ့ငွေချေးချမ်းသာပြီးဆက်ဆွယ်ကောင်းတဲ့မိဘတွေထဲမှာတော့ကယ်လီဖိုးနီးယားပြည်နယ်ကဝိုင်လုံငန်းရှင်လွန်ခဲ့တဲ့နှစ်လောက်ကမှဒေါ်လာ325သန်းနဲ့ရောင်းလိုက်တဲ့ကယ်လီဖိုးနီးယားပြည်နယ်ကမီဒီယာလုပ်ငန်းပိုင်ရှင်ဟောင်းတို့လည်းပါဝင်ကြပါတယ်
။ American ပြည်ထောင်စု California ပြည်နယ်မှာတည်တံစီရင်ချက်တွေနဲ့ပတ်သက်ပြီးဆိုင်းငံ့ထားဖို့ကြီးညာချက်မူကြမ်းတစ်ရပ်ကိုထုတ်ပြန်သွားဖို့ရှိပါတယ်။လူတစ်ယောက်ကိုရည်ရွယ်ချက်တစ်ခုနဲ့တပ်ဖြတ်တာကမှားယွင်းနေတယ်လို့ California ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကပြောတာပါ။အပြစ်မရှိတဲ့လူတချို့သူတို့မကျူးလွန်တဲ့ပြစ်မှုတွေအတွက်စွဲချက်တင်ခံနေရတာတွေကိုတွေ့မြင်ရတယ်လို့တခါတလေတည်တံပေးခံရတာတွေလည်းရှိတယ်လို့ Newsom ကပြောပါတယ်။
မလ23ရက်ဗုဒ္ဓနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ကြီးညာပေးသွားကြတာပါရှင်အခုသတင်းလွှာတွေသတင်းဆောင်ပါတွေစတိုက်နာဆင်ရပါမယ်ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်တွင်မနေ့ကဖြစ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသား300နီးပါးစစ်ဘေးတင်ရှောင်နေရပါတယ်ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေဟာခုချိန်မှာ1000ကျော်ထိရှိလာနေပြီးတိုက်ပွဲဖြစ်ပွားရာဒေသတွေမှာရွာသားတွေကိုတပ်မတော်ကမတင်ကားလို့ဖမ်းဆီးတာတွေလည်းပုံများလာနေပါတယ်။တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါလိမ့်ရှင်
။မနေ့ကအင်ကန်နေပုံနှကျုံမြို့နယ်မြက်လွှဲရအနောက်ဘက်တောင်တန်းပေါ်မှာ AA ဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မော်စတာစစ်ဟင်းမြို့မှာဒီပုံနှကျုံမြို့နယ်မြက်လွှဲရအနောက်ဘက်တောင်တန်းပေါ်မှာဒီမော်လက်ကန်ကန်ပေါ်ရဲ့ဒီမှာဟင်းမြို့လောက်ခံတယ်တဲ့ဒီချိုးကရရှိတယ်အဲ့ဒီမှာစစ်တပ်ဆက်ကနေပြီးတော့တမန်လုံးပေါ်လို့ဒီလိုညှိနှိုင်းနေတာရှိတယ်ဒါရှိထိုးကြည့်ကိုမျိုးလေးစစ်တပ်ရဲ့နာမတော်ဆက်နေကြတာမျိုးရင်းထိုးကြည့်စီမှာဒီလိုဖက်ကနေပြန်ပြီးတော့ဒီတက်လာတော့တာရှိတယ်အဲ့မှာအရာရှိတင်းသွားဝင်နောက်ကြဆုံးပြီးတော့တက်လာတော့တယ်ဒီလိုကနားလောက်မှတခါဒီလိုဖက်ကထားပြီးတော့ဒီထိုးကြည့်နေတာရှိတယ်အဲ့ဒီမှာလည်းဒီလိုထားပြီးတော့တက်လာသွားတာပေါ့ဒီတရားချင်းဆိုအဲ့ဒီမှာလည်းနောက်က9ဦးလောက်ကြဆုံးတာရှိတယ်ဒီတော့ဒီရဟန်းနဲ့စီးနေလာပြီးတော့မှပြတော့တနားရီနောက်ကြောင်ဒီကဘုံကျတဲ့ခံတာရှိတယ်
မနေ့ကတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ AA ဘက်ကပြောဆိုထားသလို VOA အနေနဲ့သေချာတည်ပြနိုင်ခြင်းမရှိသေးပါဘူးမလ9ရက်နေ့ကလည်းချင်းမြင့်နယ်ပလန်ဝါမြို့နယ်ပြင်ဆိုရွာနီးကတပ်မတော်ပြူဟာကုန်းသတ်စခန်းတစ်ခုကို AA ဘက်ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးလက်နက်ခဲယံစစ်အုံဆောင်ပစ္စည်းမော်တော်ယာဉ်မြောက်များသိမ်းဆီးရခဲ့မိပြီးစစ်တပ်ပန်း12ဦးကိုပါလက်ရဖမ်းဆီးနိုင်ခဲ့တယ်လို့ခိုင်တုခကဆိုပါတယ်ဖန်စီရမိခဲ့တဲ့စစ်တုပ်ပန်းတွေအထဲမှာအရသားတွေလည်းပါဝင်နေပြီးစီစစ်နေစေလို့ခိုင်တုခကဆက်ပြောပါတယ
်ဒီပုံမှာစစ်တုပ်ကကျွန်တော်တို့ဖန်စီရမိတာရှိတယ်စစ်တုပ်ပန်းတွေကိုကျွန်တော်တို့ကိုစစ်စစ်တဲ့အခါတော့ခဏဦးကနေပြီးတော့အရသားတွေဖြစ်နေတာတွေ့ရှိရတယ်စစ်တမ်းနဲ့ဒီပါလာတဲ့အရသားတွေကိုဒီအရသားခဏဦးကိုတော့ကျွန်တော်တို့ဘက်ကနေကြားထုတ်မှာဆက်ပြောမှုရှိတယ်ဗျစစ်ဘက်ကလည်းဒီလိုတော့ကျွန်တော်တို့ကဆက်ပြီးတော့ဒါထိန်းသိမ်းထားအောင်
ပုံနှကျုံမြို့နယ်ဘုံတော်ရွာနီးနားမှာဖြစ်တဲ့တေးရပိုင်းတွင်တိုက်ပွဲကြောင့်ရွာသား300နီးပါးဟာယူသယုတ်နဲ့အထက်မြင့်လဲရွာမှာစစ်ဘေးသိမ်းရှောင်ရောက်ရှိနေတယ်လို့ယူသယုတ်ရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကဆိုပါတယ်
။ဒီလိုကြောက်ပြီးတော့ဆွဲပြလာကြတာ။ဆွဲဆောင်နေတဲ့ရဲတပ်ကတော့ဒီမှာယူသယုတ်ကြီးရွာကပြည့်အကူအညီပေးထားတယ်
မနေ့ကရဟရည်နဲ့ပြစ်ခတ်တာမှာဘုံတော်ရွာကအိမ်နှလုံးကြီးစံကြရောက်လို့အမိုးကာတွေပျက်စီးခဲ့ကြောင်းရွာသားတွေကပြောပါတယ်။တိုက်ပွဲဖြစ်နေတာနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်းစီရေးပဋိပက္ခပြင်းထန်လာတာနဲ့အမျှလုံခြုံရေးရစစ်ဆေးမှုတွေကလည်းဒေသတွင်းသွားလာရေးမှာခက်သွေ့နေပါတယ်။မနေ့ညပိုင်းကမြောက်ဦးမြို့နယ်ကျောင်းတောင်ကျေးရွာမှာလူနာသူအပါဝင်လူနာသွားဖို့တဲ့ကျေးရွာသားတွေနိုင်ရေးကူညီပေးရေးဖွဲ့ပေါင်း30ဦးကိုနယ်မြေခံစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းသာစိန်ကအခုလိုပြောပါတယ်။
လူနာရဲ့ကျောင်းတောင်ကကျွန်တော်တို့နိုင်ရေးကူညီမှုအပြင်ကလူငယ်6ဦးရဲ့ကာသမာ3ဦးရဲ့သူတို့ကညစင်နာရီဝန်းကျင်လောက်မှာပေါ့နော်အဲဒီကျမမျိုးကိုမရောက်ရင်ချောင်းပြည့်ဆိုတဲ့နေရာမှာမျိုးမျိုးနယ်ရဲ့တပ်တစ်ခုဖြစ်တဲ့ငါးရက်လေးစတိုင်ငါနေပြီးတော့သူတို့ကကိုသားတယ်သူတို့ကမတင်ပါလို့ဆိုပြီးတော့သူတို့လူနာကမဝင်ရဲ့ကျောင်းတောင်ကဒီနိုင်ရေးကူညီမှုအပြင်က6ဦးရဲ့ကာသမာ3ဦးရဲ့အဲ့ဒီစေဦးကိုသူတို့ခေါ်တော့တယ်ပေါ့နော်
Lashi Pansi Kantaya to the Pian Lumia Yidwe, Yakin Bin Luto, Ogutagani, Nelo Won Jigu, Mimian Tarelu, Utunda Singa Sepio Ware.
Luto Utahani, Tesla Nelo Won Jigu, Lang the Pomen, a Jonzare, Tesla Nelo Won Yaro, Yau Marashi Ware, Dakuro Mate Halo, Sistene Ware, a Jimmy Loki, Janko Pastera Meshido, who are Jenna Sarahaga, Sistene Ware.
ကျခိုင်းပြည်နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရွာသားတပေါင်းကျော်ဟာစစ်ဘေးတိမ်းရှောင်နေရသလိုစားတောက်နေထိုင်ရေးမှာခက်တွေ့နေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေအပါအဝင်အုပ်ချုပ်ရေးမှုတွေကိုလည်းမတရားတင်းဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးမှုတွေများပြားလာတာကြောင့်မြို့နယ်တချို့ကအုပ်ချုပ်ရေးမှုတွေတာဝန်ကနေနှုတ်သက်တာတွေရှိနေတယ်လို့လုံခြုံရေးရရဲဌာနတွေကလည်းရုပ်သိမ ဲ့ပြီးတဲ့နောက်စီမံခန့်ခွဲရေးအဖွဲ့ဖွဲ့ပြီးစစ်ဆေးသွားမယ်အကြောင်းကချင်ပြည်နယ်စိုက်ပျိုးမွေးမြူရေးဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံသားတွေပိုင်တဲ့တစ်ရှုငပြောစိုက်ခင်းတို့ဟာမြေယာဥပဒေနဲ့ကန့်ညီမှုမရှိတဲ့အပြင်ပတ်ဝန်းကျင်ထိခိုက်ပျက်စီးတာနဲ့ပို့သစီတွေကြောင့်ကျန်းမာရေးထိခိုက်တာတွေရှိတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ပြည်နယ်အစိုးရဘက်ကအခုလိုစုံစမ်းဖို့ဖြစ်လာခဲ့တာပါ။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်ကတရုတ်နိုင်ငံသားတွေဧကတောင်းတချီဝင်ရောက်စိုက်ပျိုးနေတဲ့တရှုငပြောစိုက်ခင်းတွေဟာရင်းနှီးမြှုပ်နှံမှုကော်မရှင်မှာမှတ်ပုံတင်ထားတာမရှိသလိုမြေယာဥပဒေနဲ့လည်းမကိုက်ညီတဲ့အတွက်ဒါကိုအဖွဲ့အစည်းတစ်ခုဖွဲ့စည်းပြီးစုံစမ်းစစ်ဆေးသွားမယ်အကြောင်းကချင်ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနယ်စပ်မြောင်းဝန်ကြီးဦးကျော်ကျော်ဝင်းက VOA ကိုပြောပါရစေ။တောင
်းတမီထဲမှာကျွန်တော်တို့ကတရားမှုစိုက်ပျိုးတာတွေလည်းအများကြီးရှိနေတာကိုတွေ့ရပါတယ်။သူကလေယာဉ်မြေမှာတရှုငပြောစိုက်ခင်းတွေလည်းကျွန်တော်တွေ့ရတယ်တခြားတိမှန်ကျွန်တော်ဆိုက်ပြမယ်ဆိုလို့ရှိရင်ဒါကိုခွင့်ပြုချက်ပေးရပါတယ်။အင်ဂျင်မရှိလို့ရုံးရင်းမရှိတဲ့ကမှာဘယ်ဝန်သားမှလည်းအဲ့ဒီညာကိုတွားပြောမှဆန့်ကျင်နိုင်ခြင်းမရှိဘူးပေါ့နော်။အဲ့တော့လက်ရှိနေသားမှာတော့ကျွန်တော်တို့ကဟိုဆိုက်ပြ area နေနဲ့ကျွန်တော်တို့အစိုးရမှကျွန်တော်ပေါက်နေရတော့အိက6000ကျော်ပဲရှိရကြ။ဘို့တော့လည်းပဲအိက6000ကျော်မကရှိပါနဲ့။ဒါကျွန်တော်တို့သိပါတယ်။အားလုံးလည်းသိပါတယ်။ဒါဌာနဆိုင်ရာတွေနဲ့ကျွန်တော်ပေါင်းစပ်ပြီးအောင်မှဆောင်ရွက်တော့ဖို့ရှိပါတယ
်။အကျိုးမြတ်များများနဲ့လက်ပတ်နေရငပြောဆိုက်ခင်းတွေကနေအစိုးရဗန်နာဝေရအောင်လုပ်ဖို့ပြည်တွင်းမှာမှတ်ပုံတင်ထားတဲ့ဓမ္မဩဇာကိုအသုံးပြုဖို့ငပြောဆိုက်ခင်းတွေကထွက်လာတဲ့ပလတ်စတစ်နဲ့ဓာတ်ရုပစ္စည်းတွေကိုစနစ်တကျစွန့်ပစ်ဖို့ထိန်းချုပ်သွားမယ်လို့ဝန်ကြီးဦးကျော်ကျော်ဝင်းကပြောပါရတယ်။ငပြောဆိုက်ခင်းတွေကဧကသိန်းနဲ့ချီပြီးရှိနိုင်တယ်လို့တချို့ကပြောပါရတယ်။ဒေသခံတောင်သူတွေကလည်းတရုတ်ဆိုက်ပျိုးရေးလုပ်ငန်းရှင်တွေကိုတရားမဝင်မီးငှားတာကနေအကျိုးအမြတ်ရနေပါတယ်။တရုတ်ငပြောဆိုက်သူတွေဟာဌာနဆိုင်ရာကိုတင်ပြတာမဟုတ်ဘဲဒေသခံတွေစီကနေလူတလောက်မျိုးကိုငှားရန်လုကင်နေကြကြောင်းကချင်ပြည်နယ်မိုးမောင်းလွတ်တော်ကိုယ်စားလှယ်ဦးနေဝင်းကပြောပါတယ
်။ဒေသခံတောင်သူတွေစီကပဲတဧကကို9000ဆို9000 8000ဆို8000စသဖြင့်ဒီလိုမျိုးတွေနဲ့လုံသားမျိုးမျိုးတွေနဲ့ငားပြီးစိုက်ကြတဲ့သဘောပေါ့နော်။တော့တချို့ကုမ္ပဏီတွေကြတော့လေနာမည်ခန္ဓာကတော့စသဖြင့်ဘယ်ဗမာပြည်ကဘသူပေါ့ဗျာ။ဒါပေမဲ့တကယ်တမ်းလုပ်ငန်းကိုရင်းနှီးမြှုပ်နှံတဲ့ငွေကြေးပါညာတော့တရုတ်ကတွေပဲ99000ခန့်ကျော်ရှိပါတယ်။တော့လို့ပုံမှန်လေးနဲ့ပြောရမယ်ဆိုလို့ရှိရင်တော့ကချင်ပြည်နယ်အစိုးရဘက်ဒီလိုတရှုငပြောစိုက်မယ်ဆိုတဲ့ခေါင်းစဉ်အောက်မှာတော့ချပီးတာတကွက်မှတယောက်မှတော့မရှိဘူး
။ဝင်းကြီးဦးကျော်ကျော်ဝင်းရဲ့အဆိုအရတော့အခုငပြောစိုက်ခင်နေရာတွေဟာအစိုးရတတော်ပိုင်နေမီဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီနေရာမှာသခင်စစ်ကုမ္ပဏီကတရှုငပြောစိုက်ဖို့ပြင်နေပြီးဒေသခံတွေကလည်းဒါကိုကန့်ကွက်နေရကြောင်းဒီအကြောင်းကိုမြကြီးနာဂျာနယ်ကဖော်ပြခဲ့ပါတယ်။ဒီလိုဖော်ပြမှုကြောင့်ပဲမြကြီးနာဂျာနယ်ကသတင်းသမားတွေကိုကုမ္ပဏီကကိုကြီးလက်ရောက်နှောက်ယှက်ပေးတာတွေရှိခဲ့ပြီးအမှုဆောင်အရာရှိချုပ်နှစ်ယောက်နဲ့သတင်းရေးသားသူကိုလည်းအသေးဖြတ်မှုပုံမှန်နဲ့တရားစွဲခဲ့တယ်လို့မြကြီးနာဂျာနယ်အက်ဒီတာချုပ်စိုင်းမိုင်ကပြောပါတယ်
။သခင်စစ်ကုမ္ပဏီကမန်တောင်ချေရွာမှာငပြောစိုက်ပြုဖို့ကနော်ဒီလိုစတဲ့မိမဝင်ရောက်နေတဲ့လမ်းနေဖောက်နေတဲ့ဆိုတဲ့ကိစ္စကိုရက်ွက်အုပ်ချုပ်ရေးမှုတွေနဲ့ဂျွာသားတွေကကန့်ကွက်စာတင်ထားတယ်ဆိုတဲ့အင်းကိုကျွန်တော်တို့ကရေးတာပါ။ဒီကုမ္ပဏီကသူတို့ကမလုပ်ပါဘူးပေါ့နော်။သူဆိုပြီးမှငင်းနေပေါ့နော်။သူတို့ကျွန်တော်တို့ပုံမှန်900နဲ့တရားစွဲလိုက်တယ်ပေါ့နော
်။လက်ရှိမှာတရှုငပြောတွေကိုကချင်ပြည်နယ်ဝိုင်းမော်ဗမော်မိုးမောက်ရွှေကူမှာစိုက်ပျိုးနေပြီးရှမ်းပြည်နယ်နေရာတချို့မှာလည်းစမ်းသပ်စိုက်ပျိုးဖို့ပြင်ဆင်နေရတယ်ရှိပါတယ်။လွန်ခဲ့တဲ့10နှစ်ဝန်းကျင်လောက်ကတည်းကကချင်ပြည်နယ်မှာတရုတ်နိုင်ငံသားတွေငပြောစိုက်လာကြတာဖြစ်ပြီး2015ခုနှစ်နောက်ပိုင်းမှာအလုံးရင်းနဲ့စိုက်ပျိုးလာကြတာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကငပြောတင်လာတဲ့ကုန်တင်တွဲကားကြီးတွေရှားနေချီပြီးဝင်ထွက်နေရကြောင်းလမ်းတရားကြီးပျက်စီးသလိုပြည်နယ်ဝင်ဝင်လဲမရတဲ့အတွက်ဒါကိုအစိုးရအနေနဲ့အလေးထားကင်ကွယ်တင်ကြောင်းကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါရတယ်။
ကိုဇော်ထက်စုံစမ်းတင်ပြခဲ့တာပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာနာမည်ကြီးတက္ကသိုလ်တွေတက်နိုင်အောင်လိန်ညာမှုလက်ထိုးမှုတွေနဲ့အတူလူပေါင်း50ကိုအစိုးရရှေ့နေတွေကတရားစွဲလိုက်ပါတယ်။လူချမ်းသာတွေ၊ရုပ်ရှင်လောကအကျော်မော်တွေ၊ကုမ္ပဏီအကြီးအကဲတွေကသူတို့ရဲ့ကလေးတွေကိုအထင်ကရတက္ကသိုလ်ကြီးတွေဝင်ခွင့်ရအောင်ဒေါ်လာတန်းချီပြီးတော့လက်ပေးခဲ့မှုကိုအစိုးရကဖော်ထုတ်နှိမ်နှင်းလိုက်တာပါ။ပူပေါင်းလိန်ညာမှုနဲ့ဖန်ဆီးတရားစွဲဆိုခံရတဲ့ထက်မှာတက္ကသိုလ်အားကစားနီးပြတွေ၊ကျောင်းဝင်ခွင့်တာဝန်ခံတွေလည်းပါဝင်ပါတယ်။ VOA သတင်းတောက်ဇလာတိကဟုတ်ကဲ့သတင်းကိုမဆုမြတ်မောင်ကဆက်လက်ပြောပြပေးပါမယ်ရှင်
။အမေရိကန်ကအထင်ကရတက္ကသိုလ်ကြီးတွေမှာဝင်ခွင့်ရအောင်လိန်ညာဆောင်ရွက်ပေးခဲ့သူတွေထဲမှာအဓိကကျသူကတော့ဝီလျံစင်ကာဆိုသူဖြစ်ပါတယ်။ Edge College and Career Network ဆိုတဲ့ပရဟိတလုပ်ငန်းအတူနဲ့တက္ကသိုလ်ဝင်ကျင်သူတွေစီကငွေယူပြီးတက္ကသိုလ်ဝင်ခွင့်အမှတ်မိအောင်လိန်ညာပေးခဲ့တယ်လို့အားကစားထူးချွန်သူတွေဖြစ်တယ်ဆိုတာမျိုးလိန်ညာဆောင်ရွက်ပေးခဲ့တယ်လို့အစိုးရရှေ့တွေကပြောပါတယ်။ငွေကြေးခဝါချမှုအမေရိကန်ပြည်ထောင်စုအပေါ်ကြံစည်လိန်ညာမှုတို့အပါအဝင်အမှုတော်တော်များများနဲ့ဘော့စတန်မြို့ပြည်ထောင်စုတရားရုံးမှာတရားစွဲထားတဲ့အမှုတွေအတွက်အပြစ်ရှိတယ်လို့ဝီလျံစင်ကာကိုရိုင်းကအင်ကာနီကဝန်ခံခဲ့ပါတယ်။သူလုပ်ခဲ့တဲ့ကိစ္စတွေကအမေရိကန်ပြည်ထောင်စုတမိုင်းမှာတက္ကသိုလ်ဝင်ခွင့်ရရေးအကြီးအကျယ်ဆုံးလိန်ညာမှုကြီးဖြစ်တယ်လို့ပြည်ထောင်စုအစိုးရရှေ့နေတွေကပြောပါတယ်။အစိုးရရှေ့နေအန်ဒရူးလယ်လင်ကသတင်းစာရှင်းလင်းပွဲမှာခုလိုပြောကြားသွားပါတယ်
။ We've charged 50 people nationwide.With participating in a conspiracy that involved first cheating on college entrance exams
တက္ကသိုလ်ဝင်ခွင့် SAT နဲ့ ACT စာမျိုးပွဲတွေမှာအမှတ်ကောင်းလိန်ညာမှုအထင်ကရတက္ကသိုလ်ကြီးတွေမှာဝင်ခွင့်ရအောင်အဲ့ဒီတက္ကသိုလ်တွေကအားကစားနည်းပြတွေကိုလက်ထိုးအားကစားထူးချွန်တဲ့ကျောင်းသားတွေလိုလုပ်ပြီးကျောင်းဝတ်တာတွေအပါအဝင်ပူးပေါင်းကြံစည်မှုနဲ့တနိုင်ငံလုံးမှာလူပေါင်း50ကိုတရားစွဲခဲ့ပါတယ
် Yale တက္ကသိုလ် George Town တက္ကသိုလ်တို့လိုကဘာကျော်တက္ကသိုလ်ကြီးတွေကအားကစားနည်းပြ6ယောက်ကိုလည်းလက်စားမှုအားကစားတကယ်မလုပ်သူတွေကိုထူးချွန်တဲ့အားကစားသမားတွေအဖြစ်လိန်ညာပေးမှုတွေနဲ့တရားစွဲထားတယ်လို့အစိုးရရှေ့နေလန်လင်းကပြောပါရယ်။ကျောင်းသားမိဘ33ယောက်ကိုလည်းငွေကြေးအမြောက်အများပေးပြီးကျောင်းဝင်ခွင့်ရအောင်လက်ထိုးမှုပညာရေးနဲ့အားကစားထူးချွန်လက်မှတ်အတုတွေလုပ်မှုတွေနဲ့တရားစွဲထားပါရယ်။အဲ့ဒီထဲမှာနာမည်ကြီးအမေရိကန်ရုပ်သံစီးရီးတွေဖြစ်တဲ့ Desperate Housewives မှာတရုတ်ဆောင်တဲ့ Felicity Huffman နဲ့ Full House စီးရီးမှာတရုတ်ဆောင်တဲ့ Lori Loughlin တို့လည်းပါဝင်ပါရယ်။
These parents are a catalog of wealth and privilege. They include, for example, CEOs of private and public companies, successful securities and real estate investors.
ဒီကျောင်းသားမိဘတွေကချမ်းသာပြီးအခွင့်အထူးရကြသူတွေပါ။သူတို့ထဲမှာပုဂ္ဂလိကလုပ်ငန်းကြီးတွေ၊အစိုးရလုပ်ငန်းကြီးတွေကအမှုဆောင်ရာရှိချုပ်တွေ၊အစုရှယ်ယာနဲ့အင်ချမ်းမြေလုပ်ငန်းတွေမှာအောင်မြင်တဲ့ရင်းနှီးမြှုပ်နှံသူတွေအပြင်လူသိများတဲ့မင်းသမီးနှစ်ယောက်၊နာမည်ကြီးဖက်ရှင်ဒီဇိုင်နာတစ်ယောက်နဲ့နိုင်ငံတကာဥပဒေအကျိုးဆောင်လုပ်ငန်းကြီးရဲ့ပူးတွဲဥက္ကဋ္ဌတယောက်လည်းပါပါတယ်။သူတို့အားလုံးဟာမမမကန်လုပ်ပေးမန်းတည်ရနဲ့စင်ကာနဲ့ပေါင်းပြီးသူတို့ကလေးတွေတက္ကသိုလ်ဝင်ခွင့်အမှတ်ကောင်းအောင်လင်ညာခဲ့ကြတယ်လို့လက်ပေးပြီးအထင်ကြီးတက္ကသိုလ်တွေမှာဝင်ခွင့်ရအောင်လုပ်ခဲ့ကြပါတယ
်။အဲ့ဒီမိဘတွေဟာဒေါ်လာ3သိန်းကနေ6သန်းခွဲအထိဝီလျံစင်ကာကိုပေးပြီးအထင်ကြီးတက္ကသိုလ်ကြီးတွေမှာသူတို့ကလေးတွေတက်နိုင်ဖို့လုပ်ခဲ့ကြတာဖြစ်ပါတယ်။အဲ့လိုလုပ်ပေးခဲ့တဲ့အတွက်စင်ကာဟာ2012ခုနှစ်ကနေ2018ခုနှစ်အတွင်းမှာစုစုပေါင်းဒေါ်လာ25သန်းလောက်ရရှိခဲ့ပါတယ်။ဒီလိန်ညာမှုကြီးကိုဦးဆောင်ဖော်ထုတ်ခဲ့သူကတော့ FBI ထောက်လှမ်းရေးအရာရှိ Joe Bonner Volunteer ဖြစ်ပါတယ
်။ Our investigation began last May.After we uncovered evidence of a large-scale elaborate fraud
ဒီကိစ္စနဲ့မသက်ဆိုင်တဲ့အမှုတစ်ခုကိုလန်ရင်းကနေငွေကြေးအမြောက်အများပတ်သက်နေတဲ့လိန်ညာမှုကြီးဖြစ်နေတဲ့ဆိုတဲ့အထောက်အထားတွေကိုတွေ့ခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့မီလာကစပြီးတော့ကျွန်တော်တို့စတင်စုံစမ်းထောက်လှမ်းခဲ့တာဖြစ်ပါတယ
်American ပြည်ထောင်စုမှာတော့တက္ကသိုလ်ဝင်ခွင့်ပဲဖြစ်ဖြစ်တရားရေးမှာပဲဖြစ်ဖြစ်လူချမ်းသာတွေအတွက်တရားအခွင့်အရေးမရှိဘူးလို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေကပြောပါတယ်ရှင
်မဆုမြတ်မွန်ပြောပြသွားတာပါရှင်နိုင်ငံတကာထောက်ပံ့ထားတဲ့ Syria အင်အားစုတွေ IS ထိန်းချုပ်ထားတဲ့နေမြေထဲမှာနောက်ဆုံးတိုက်ပွဲဆင်းနေနေတဲ့အချိန်မှာပဲအမျိုးသမီးနဲ့ကလေးအများစုပါဝင်တဲ့ဒုက္ခသည်6,500ကျော် Syria မြောက်ပိုင်းကဒုက္ခသည်စခန်းတွေကိုရောက်လာကြပါတယ်။ဘသူကမှဒီလောက်လူအုပ်ကြီးအတွက်မမျှော်လင့်မပြင်ဆင်ထားသလိုရောက်လာကြတဲ့သူအများစုကလည်း IS တွေနောက်တစ်ချိန်ပြန်အုပ်စိုးလာနိုင်တယ်လို့ခေါင်းမာမာပဲယုံကြည်ကြပါတယ်။ဒုက္ခသည်စခန်းအများဒုက္ခသည်စခန်းမှာအန်ဒီယားများတဲ့အခြေအနေတွေကလည်းအခုလိုဒေါသနဲ့ခေါင်းမာမှုတွေကိုမိထိုးပေးနေသလိုဖြစ်နေတဲ့အကြောင်း VOA သတင်းတောက်ဟက်တာမာဒော့သတင်းပေးပို့ချက်ကိုကိုငိမ့်ချန်းကပြောပြမှာပါရှင်
။ Syria က IS နောက်ဆုံးအခိုင်အမာခြေကုပ်စခန်းကိုဆွန့်ခွာလာသူအများစုဟာတိုက်ခိုက်ရေးသမားတွေနဲ့တနည်းတစ်ပုံဆက်ဆက်နေသူတွေပါ။အများစုကတော့သူတို့ရဲ့ဇနီးမယားတွေ၊မုံဆိုးမတွေနဲ့ကလေးတွေဖြစ်ပြီးသူတို့ဟာ IS အပေါ်စိတ်မပြတ်ကြသေးပါဘူး။IS တွေအနေနဲ့သူတို့ရဲ့ရန်သူတွေကိုတတ်တာမှန်တယ် သူ့ကလေး၅ယောက်ကလည်းသူတို့အဖေအတိုင်းကြီးလာလို့ရှိရင်လိုက်လုံးမယ်လို့မျှော်လင့်တဲ့အကြောင်းဦးမိုဟာမက်ကပြောပါတယ်
ကျမတို့ကိုပြောဖို့တော့မလိုပါဘူးသူတို့ဘာကြိုက်လဲသူတို့သိပါတယ်သူတို့ဟာအစ္စလာမစ်နိုင်ငံတော်ကိုချစ်ပါတယ်သူတို့ရဲ့အဖေကအဲ့ဒီကအဖွဲ့ဝင်ပ
ါအခုလိုအစွန်းရဝါရတွေစခန်းထဲမှာပြန့်နှံ့နေတာကိုရင်ဆိုင်ဖို့အတွက်အကူအညီပေးလူသားတွေတည်တဲ့တခုတည်းသောနီးလန်းကတော့လူသားချင်းစာနာမှုအကူအညီတွေပေးဖို့ပဲဖြစ်ပြီးသူတို့ဟာရန်သူတွေမဟုတ်ဘူးဆိုတာတတ်သိပြဖို့ပဲဖြစ်ပါတယ်ဒါပေမဲ့လည်းလူတွေပြည့်ကျက်ညံ့လာတာနဲ့အခြေခံထောက်ပံ့ရေးပစ္စည်းတွေမရှိတာဟာဒီရည်မှန်းချက်ပြည့်ဖို့ကိုချိန်ချောက်နေတာပါလက်တလုံးအတွင်းအ ਨੇ ဆုံးလူအယောက်တရာလောက်ဒီစခန်းစီကိုလာဖို့လမ်းမှာတေဆုံးခဲ့သလိုစခန်းရောက်မှာတေဆုံးတဲ့သူတွေလည်းရှိပါတယ်အားလုံးနီးပါးကကလေးတွေပါကျမရဲ့အခြေအနေဆိုးရွားနေတဲ့တစ်ချိန်တည်းမှာပဲအသေးရောက်လာတဲ့သူတွေအတွက်ယာယီတဲတွေလည်းလိုအပ်နေပါတယ်မဇင်ရှက်ကီးကစခန်းတာဝန်ရှိသူပ
ါ We are in the emergency situation right now as you seeBecause we have a lot of people come from a lot of part
ကျွန်တော်ဟာရေးပေါ်ချင်းတွေကိုရောက်နေပါပြီ။ဘာလို့လဲဆိုတော့ IS ထိန်းချုပ်မှုအောက်ကလူတွေအများကြီးကိုရောက်လာကြလို့ပါပဲ။လူအချက်တွေလည်းအများကြီးရှိပါတယ်။
နိုင်ငံခြားသား IS တိုက်ခိုက်ရေးသမားတွေရဲ့မိသားစုတွေကိုတော့တီးကြခွဲထားပြီးအများစုကတော့သူတို့မူရင်းတိုင်းပြည်ကပြန်ခေါ်မလားဆိုပြီးစောင့်နေကြတာပါ။ Syria နဲ့ Iraq ကမိသားစုတွေရဲ့အနာဂတ်ကတော့မသေးကြပါဘူး။ IS ကမျိုးတွေရွာတွေကမောင်းထုတ်ခံရပြီးတက်ဆုပ်နေတာနှစ်အနည်းငယ်ရှိပါပြီ။ဒီမိသားစုတွေဟာသူတို့ဇာတိမြေနဲ့အဝေးကြီးကိုရောက်နေပြီးတော့သူတို့အတိုင်းဝိုင်းကိုပြန်ရောက်ရင်လည်းဖယ်ထုတ်ခံရနိုင်ပါတယ်ဒုက္ခတဲ့စခန်းအနေနဲ့ခါကြိုးလူလူအခြေအနေကိုရောက်နေပြီးလက်တလောအရေးပေါ်တွေကိုအရင်ရှင်းပြီးအနာဂတ်တွေးပူစရာတွေကတော့နောက်မှရှင်းမယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြခဲ့တဲ့ဆီးရီးယားဒုက္ခတဲ့စခန်းတွေမှာရင်ဆိုင်နေရတဲ့အခက်အခဲတွေဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့လူလူကျမ်းမာရေးဥကျော်ဇန်သားရဲ့မြန်မာရေးတုံသက်ချက်နဲ့အာကစားသတင်းလွှာတွေနှာစင်ကြရမှာပါ။ဗုဒ္ဓနေ့ညနေခင်းထိတ်နိုင်ငံတကာသတင်းတွေကိုနားထောင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဗုဒ္ဓနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
သေးစိတ်သဘောတူညီချက်တစုံတရာများပဲဥရောပသမ္မတ EU ကခွဲထွက်တဲ့မတင်ဗြိတိန်လွှတ်တော်မှာဒီနေ့မျက်ခွဲဆုံးဖြတ်မှာဖြစ်ပါတယ်သဘောတူညီမှုမရပဲခွဲထွက်မဲ့အစီအစဉ်ကိုဝန်ကြီးချုပ်ထရီဆာမေကတော့ဆန့်ကျင်ထားပြီးဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရက EU နဲ့သဘောတူထားတဲ့ခွဲထွက်ရေးအစီအစဉ်ကိုတော့လွှတ်တော်အမတ်တွေကမနေ့ကပဲတခဲနဲ့ပယ်ချထားတာပါ6လတွင်နှစ်ကျင်းဖြစ်ကြပြီးလူပေါင်း350နီးပါးတည်ဆုံခဲ့ရတဲ့အမေရိကန်လုံဂျဲလီအမျိုးသားအစ်တစ်ကိုပြန်တမ်းမှုလို့ရက်ဆိုင်မှုပြည်ရင်းပြည်ပကတောင်းဆိုမှုတွေကြီးထွားလာနေပေမဲ့သမ္မတဒေါ်နယ်ထရန့်ဆွေကတော့အလျှော်မပေးသေးပါဘူး။ Boeing 737 MAX 8အမျိုးသားလေယာဉ်နဲ့ပတ်သက်လို့သမ္မတထရန့်ဆွေးနွေးနေတဲ့အကြောင်းအင်ဂျင်နီယာရှိတွေပြောဆိုထားပေမဲ့ဘယ်သူတွေနဲ့ဘလို့အကြောင်းအရာတွေပြောနေတယ်ဆိုတာကိုတော့မသိရပါဘူး။American Thermal Trend ရဲ့ EMS ဆီယွန်ယွန်မောင်ပေါ်မနာဖို့ကိုပူပေါင်းကြံစီမှုနဲ့ဆက်နွယ်တဲ့အမှုနှမှုနဲ့ဝါရှင်တန်မှာရှိတဲ့ပြည်သူ့တရားရုံးမှာဒီနေ့စီရင်ချက်ချမှာဖြစ်ပါတယ်။တရားသူကြီး Amy Berman Jackson အနေနဲ့အမြင့်ဆုံးထောင်ဒဏ်10နှစ်ထိအပြစ်ပေးနိုင်ပါတယ်။ကမ္ဘာတဝန်းနိုင်ငံတွေကလူခွင့်ရေးခြေနေနဲ့ပတ်သက်လို့ American နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့နှစ်ပတ်လည်အစီရင်ခံစာထုတ်ပြန်မှာတရုတ်နိုင်ငံကဝေဖန်ပြီးထိမ့်သိမ်းခံရတဲ့ခြေနေတွေကိုမိမောင်းထိုးပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။စီရင်ခံစာကိုတော့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကထုတ်ပြန်ပေးသွားမှာဖြစ်ပြီးဒီမိုကရေစီလူခွင့်ရေးနဲ့အလုံသမားရေးရာတာဝန်ကြီးမိုက်ကယ်ကူးဆက်ကသတင်းတောက်တွေကိုမေးမြန်းတာဖြေကြားသွားမှာပါ။စီရင်ခံစာမှာတော့ရှင်ချန်းဒေတာကဝီကာမိုဆင်ရဲ့အရေးကိုအလေးထားဖော်ပြထားပါတယ်။
မလ23ရက်နေ့ဗုဒ္ဓနေ့ညနေပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဒီညနေ့စီစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်မဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Thank you.